လီယန်တချင်းကိုဖောက်ခွဲပစ်ဖို့အကြမ်းဖက်ဝါဒဆွဲလျှို့ဝှက်ကြမ်းစီမှုတစ်ခုကိုဩစတြေးလျရဲတွေကဖော်ထုတ်နိုင်ခဲ့တယ်လို့ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။လက်ဖြစ်ဖောက်ခွဲရေးပစ္စည်းကိုသုံးပြီးလီယန်တချင်းကိုဖောက်ခွဲမဲ့အစီအစဉ်နဲ့ပတ်သက်တဲ့အချက်လက်တွေရှိထားတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။လက်နက်ကန်ရဲတွေနဲ့ဩစတြေးလျပြည်တွင်းထောက်လှမ်းရေးအဖွဲ့ဝင်တွေမနေ့စနေနေ့ကစစ်တနီမြို့တွင်းစီးနှင်းရှာဖွေမှုမှာတော့လူ၄ဦးကိုဖမ်းဆီးထားပါတယ်။အမျိုးသမီးတို့ကတော့ဖမ်းဆီးခံရသူတွေထဲမှာပါတဲ့တားဖြစ်သူနဲ့ခင်ပွန်းဖြစ်သူတို့ဟာအစွန်းရောက်မှုတွေနဲ့ပတ်သက်မှုမရှိဘူးလို့ညင်းဆန်ပြောဆိုပါတယ်။အခုစီးနှင်းမှုတွေကအစ္စလမ်အစွန်းရောက်ကြံစီမှုတစ်ခုနဲ့ဆက်ဆက်နိုင်ခြင်းရှိတယ်လို့အကြီးတန်းရဲရာရှိတွေကပြောဆိုကြပေမဲ့အချိန်နည်းရဲ့ဒေတာတို့နဲ့ပတ်သက်လို့တော့အသေးစိတ်ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဝင်ရောက်စီးနှင်းဖို့အစီအစဉ်မရှိခဲ့ပေမဲ့ရဲဘက်ကသတင်းပေးချက်ရရှိပြီးနောက်မှာခက်မြန်မြန်တုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်။အကွက်ကြကြလျှို့ဝှက်ကြံစီမှုတစ်ခုကိုအာဏာပိုင်တွေဖော်ထုတ်ရရှိလိုက်တဲ့အနေအထားမျိုးဖြစ်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်မာခွန်တမ်ဘယ်ကပြောပါတယ်ဆီဒနီလေးစိတ်ကိုတော့လုံခြုံရေးတိုးမြှင့်ထားပြီးနိုင်ငံတွင်းနေရာတချို့ကိုလည်းလုံခြုံရေးတိုးထားပါတယ်လျင်စည်းခီးတဲ့တွေစိတ်အေးအေးထားပြီးစိတ်ချယုံကြည်မှုအပြည့်နဲ့သွားလာကြဖို့ဝန်ကြီးချုပ်တမ်ဘယ်ကတိုက်တွန်းပါတယ်ဩစတြေးလျနိုင်ငံရဲ့အကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုဖြစ်လာနိုင်ခြေရှိတယ်ဆိုတဲ့အစ်စ်သတ်မှတ်ချက်နဲ့သတိပေးထားပါတယ်တဝူးချင်းဖြစ်စေအစုအဖွဲ့လိုက်ဖြစ်စေအကျန်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့စီစဉ်တာတိုက်ခိုက်လာနိုင်တဲ့အခြေအနေရှိတယ်လို့လုံခြုံရေးအဖွဲ့အစည်းတွေဘက်ကခန့်မှန်းထားပါတယ်ရှင်